ွဲချုပ် KBC ဥက္ကဋ္ဌဒေါက်တာခလန်ဆွမ်ဆန်ကိုအရေးယူဖို့ပုံမှန်200နဲ့မြန်မာစစ်တပ်ကတရားရုံးမှာဥတိုက်လျှောက်ထားခဲ့တာနဲ့ပတ်သက်လို့ဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင်ကရှေ့နေဦးမင်းလွင်ဦးကိုမတ်အင်ဂျင်နီယာကဆက်သွယ်မေးမြန်းရမှာတော့သူကအခုလိုစပြောပါတယ
်။အဲ့ဒါပြည်မှုဆိုင်ကျင့်သုံးဦးတွေပုံမှန်200အရာအမှုကိုလက်ခံစီးပြဖို့အတွက်တရားရုံးကိုဥတိုက်လျှောက်တဲ့လျှောက်လာပါတယ်။
ဟုတ်ကဲ့ကျင့်သုံးဥပဒေဒါတို့ဒီနီးဥပဒေရသူတို့ကဒီအမှုကိုတင်နေဆိုတော့အခုဒါဆိုလို့ရှိရင်ဒီမြန်မာတပ်မတော်ဘက်ကဒုတိယဗိုလ်မှူးကြီးတန်းထိုက်တင်ပြထားတဲ့အမှုဖြစ်ပွားပုံဆိုတဲ့အချက်ထဲမှာဒီ KBC ရဲ့ဥက္ကဋ္ဌဒေါက်တာကလမ်ဆွမ်ဆန်းကနေပြီးတော့ဒီအမေရိကန်ပြည်ထောင်စုကိုလာတဲ့အချိန်မှာသမ္မတဒေါ်နယ်ထရန့်နဲ့တွေ့တာရဲ့နောက်နိုင်ငံတကာဘာသာရေးခေါင်းဆောင်တွေနဲ့တွေ့ဆုံပွဲမှာအဓိကကတော့ဒီအင်ဖြူရောမှာသမရထရန့်နဲ့တွေ့တဲ့အခါမှာဒေါက်တာကလမ်ဆန်ဆွမ်းပြောခဲ့တဲ့စကားတွေနဲ့ပတ်သက်ပြီးတော့သူတို့ကဥပဒေအရအရေးယူပေးဖို့မြန်မာတပ်မတော်ဘက်ကရှောက်ထားတယ်ဆိုတော့အဲ့ဒီသူတို့ရဲ့အဲ့လိုမျိုးစွဲချက်တွေကိုကြည့်မယ်ဆိုရင်ရောတကယ်ဥပဒေနဲ့အကျုံးဝင်သလားအဲ့လိုမျိုးရောမြန်မာနိုင်ငံရဲ့တရားဥပဒေမှာအဲ့လိုတရားစွဲလို့ရောရပါလားရှင
်ပြောရမယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်မရှိဘူးဆိုတဲ့စကားတခုပေါ်မှာမူတည်ပြီးတော့မှတော့ရာဆွေဆိုနိုင်တဲ့အကြောင်းအရာရှားပါလိမ့်မယ်လို့ကျွန်တော်တို့ထင်တယ်။နောက်ပြီးတော့တခါအဲ့ဒီလိုလုံလိုက်တဲ့အတွက်မြန်မာနိုင်ငံမှာဘာသာတရားလွတ်လပ်စွာကိုယ်ပိုင်ယုံကြည်ခွင့်မရှိဘူးဆိုတာလည်းပုံမူပေါ်လွင်သွားတယ်။နောက်ပြီးတော့တခါစစ်တပ်ရဲ့အကျိုးစီးပွားနဲ့ပတ်သက်လာလို့ရှိရင်ဘလို့မှပြီးမခံဘူး။အရေးယူခြင်းခံရမယ်လွတ်လပ်စွာပြောဆိုခွင့်လည်းမြန်မာနိုင်ငံမှာစစ်တပ်နဲ့ပတ်သက်ရင်စိတ်တုံးနေတယ်ဆိုတာကိုရှင်းရှင်းရှားရှားပြလိုက်တယ်လို့ကျွန်တော်တို့မြင်တယ်။အရေးယူဖို့အကြောင်းအရာကတော့တရားလိုရဲ့လျှောက်လာကိုပြည်နယ်အရာစစ်ဆင်မဲ့တရားသူကြီးရဲ့စဉ်ကျင်းလုံးတရားပေါ်မှာမူတည်တယ်လို့ပဲကျွန်တော်တို့ကမြင်ပါတယ်ခင်ဗျာ
။အဲ့တော့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့အင်ဒီရောမှာတွေ့ခဲ့တဲ့ဒီဒေါက်တာကလမ်ဆွမ်ဆန်းကနေပြီးတော့သူတို့ကချင်ပြည်နယ်မှာဘာဖြစ်နေလဲဆိုတဲ့အဖြစ်အပျက်တွေပြောခဲ့တဲ့သူ့ရဲ့ပြောဆိုချက်တွေပေါ်မှာရောကိုမင်းလွင်ဦးတို့ဘယ်လိုသုံးသပ်ပါလဲရှင
်ကျွန်တော်တို့ဒီ CN မှာလာတဲ့အချိန်မှာကျွန်တော်တို့ကြည့်ရပါတယ်ကြည့်ရတဲ့အချိန်မှာလည်းဒီမြန်မာနိုင်ငံကလာတဲ့ကိုယ်စားလှယ်နှစ်ဦးပေါ့နော်နှစ်ဦးနဲ့တဦးကပြောတာကတူတူလေးဖြစ်တယ်အချိန်ဘယ်လောက်မှမကြပါဘူးသမ္မတဒေါ်နယ်ထရန့်နဲ့တွေ့တဲ့အချိန်မှာပြောတာကတော့မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ဆုံးရှုံးနေတယ်ဆိုတဲ့အခါလောက်ပဲအဲ့ဒီအခြေအနေတွေပေါ်မှာမူတည်ပြီးအခုအမှုကိုတည်ဆောက်ပြီးဆွဲမယ်ဆိုလို့ရှိရင်တော့တော်တော်လေးခက်ခဲရင်ဖြစ်မယ်လို့ကျွန်တော်တို့မြင်နေမြန်မာနိုင်ငံမှာလည်းဥရဆက်ဆက်တခါမှဒီလိုမျိုးဆွဲဆိုတာမျိုးကျွန်တော်တို့မကြားဘူးကတော့ဒါပတ်ဖောက်ဆုံးအမှုဖြစ်နိုင်တယ်လို့ထင်ပါတယ
်ဒီမြန်မာတပ်မတော်ရဲ့အဲ့လိုတရားစွဲချက်ထဲမှာသူတို့အမှုဖြစ်ပွားပုံဆိုတဲ့နေရာမှာသူတို့ဖော်ပြထားတာကအဲ့ဒီဒေါက်တာကလမ်ဆွမ်ဆန်းကသမ္မတထရန့်ကိုပြောတဲ့ပြောကြားချက်တွေက Wall News Now Facebook page မှာဖော်ပြထားတာကိုတွေ့ရှိရသဖြင့်ဥပဒေအရအရေးယူပေးပါရန်ဆိုတဲ့ကိစ္စမှာဒီလို Facebook page ဆိုတဲ့ဟာမျိုးမှာဖော်ပြထားချက်အရအရေးယူပေးပါရန်ဆိုတာမျိုးဟိုတရားရုံးကိုဥတိုက်လျှောက်ထားတဲ့မြန်မာတပ်မတော်ရဲ့ဆောင်ရွက်ချက်ပေါ်မှာ
ဥပဒေအရပြောရမယ်ဆိုလို့ရှိရင်တော့ဒါကျွန်တော်စီရင်ပိုင်ခွင့်အာဏာကိုလုံပြီးတော့မှဖြစ်တဲ့နေရာကအမှုကိုဗမာပြည်တွင်းမှာအရေးယူလျှောက်တဲ့ဆိုကြဲကဥပဒေနဲ့မညီညွတ်ဘူးလို့ကျွန်တော်တို့ကတော့မြင်တယ်လေ